ဒုက္ခသည်တွေကိုရခိုင်ပြည်နယ်အများဆုံးပြန်မပို့နိုင်ရင်နိုင်ငံတည်ငြိမ်ရေးနဲ့လုံခြုံရေးထိခိုက်ပွဲရှိနိုင်တာမို့စိုးရင်ရတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလွှတ်တော်မှာဒီလ26ရက်နေ့ကပြောကြားလိုက်ပါတယ်။လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့ပြန်လာတဲ့လူတွေကိုလက်ခံဖို့အဆင်မပြေပါဘူးလို့မင်းကပြောပါတယ်
။ကျွန်တော်ဘက်ကတော့အများနဲ့အဖြစ်မဖြစ်အောင်ဆောင်ရွက်ထားတယ်ခင်ဗျာ။ကျွန်တော်တို့နဲ့ဒရိုက်ဘိုင်ဘာတို့ဘာလို့နဲ့ဆက်သွယ်တဲ့လူတွေရှိတယ်။အဲဒီဘက်ကနေပြီးတော့ဒီကဘာကြောင့်ပြန်မလာလဲဆိုတော့ဒီဖက်နိုင်ငံမှာရောက်ရှိနေတဲ့ထွက်ခွာသွားတဲ့လူတွေရဲ့ဒီညစီအရေကိုအလုပ်လိုက်တော့ကျွန်တော်ရှိကိုပို့ရမှာပေါ့နော်ပို့လဲပို့နေရကျွန်တော်ကနေပြီးတော့ပြန်လဲစီစစ်ပြီးတော့ပင်းင်းနေပြန်ပို့ပေးနေတယ်ပို့ပြီးသားစီရင်နေရလဲရှိနေကြပြီကျွန်တော်ရှိကိုပြန်ပြီးတော့ပို့မယ်ဆိုတဲ့စိတ်ထားကိုတစ်ဖက်နိုင်ငံအနေနဲ့စီစဉ်လို့ရနေပြီခင်ဗျာအဲ့လိုစီစဉ်လိုက်ရင်ကျွန်တော်ကလက်ခံဖို့လဲအချိန်ချင်းဖြစ်နေပြီ
ဒုက္ခသည်တွေကိုမြန်မာနိုင်ငံကလက်ခံဖို့အစနစ်ရှိပေမဲ့မိမိသဘောဆန္ဒအလျောက်ပြန်လာမှလက်ခံနိုင်ပါမယ်နိုင်ငံတကာကတိုက်တွန်းတဲ့လက်ခံရမယ့်ကိစ္စနောက်ွယ်ကအဖြစ်ပြက်ကိုလေဝင်းကြီးဒေါက်တာဝင်းမြတ်အေးပြောပြတာက
ပြန်ဖို့တဲ့အခါမှာ volunteer ကပါတယ်မိမိရဲ့ဌာနအလျောက်ဆိုတဲ့သကလုံးပါတယ်နောက်ဦးတော်သူချုပ်ဆိုထားတဲ့သဘောတူချက်ထဲမှာလည်းပါတယ် volunteer ဖြစ်ဖို့ကြောက်ကြတော့အဲဒီမှာရောက်နေတဲ့သူတွေကဒီကိစ္စကိုရှင်းရှင်းလင်းလင်းသိပြီးတော့ဆောင်ရွက်ရမှာဖြစ်တယ်ပေါ့နော်ဒါပေမဲ့အဲဒီသတင်းချက်လက်တွေကအဲ့ဒီစကားမှရှိရည်ကြီးကမရဘူးလို့ပြောနေတယ်ကျွန်တော်တို့နဲ့ဘိုင်ဘာကြီးနဲ့ဆက်တယ်ပြီးတော့ပြောတယ်သူတို့ကိုလာပြီးတော့ပုံစံဖြည့်ဆိုင်တာတို့ပြန်ဖို့အတွက်စီစဉ်ပေးတာတို့ဘာမှမရှိဘူးလေကိုဘက်မှာတော့ပြန်တော့ကျန်တာကြီးရတယ်ပေါ့နော်ဒါပေမဲ့အဲ့လိုမျိုးဆောင်ရွက်ပေးတာမရှိဘူးပေါ့ဒီဘက်မှာဆောင်ရွက်နေတဲ့သတင်းချက်လက်ကြီးလည်းသူတို့မရရှိပါဘူးလို့ပြောတယ်ဆိုတော့အဲ့ကြောင့်ကိုဘက်ကစီစဉ်လို့ရနေပြီသို့တော်လည်းစီစဉ်မှုကတော့မရှိသေးဘူးတဲ့သဘောပေါ့နော
်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့မင်းမြန်ကန်းကိုကနေဒါအခြေစိုက်CBC သတင်းဌာနကဒီလ10ရက်နေ့ကဖော်ပြထားပါတယ်။ Cosmos ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစေတနာဝန်ထမ်းလုပ်ကင်နေတဲ့နိုင်ငံတကာအဖွဲ့အစည်းအမျိုးမျိုးဟာဘယ်ဒုက္ခတွေကိုမှဘယ်တော့မှပြတ်မသွားစေချင်တာတွေ့ရပါတယ်လို့ရှိတ်ဟာစီနာကပြောတာကိုဖော်ပြထားတာပါ။ဒုက္ခတွေကဂုံတိတ်ခါရှိရှိဘေးကင်းကင်းနဲ့ပြည်နိုင်တဲ့အခြေအနေပတ်နည်းဖို့မြန်မာအစိုးရကိုတိုက်တွန်းနေတာတွေလည်းရှိပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေတရင်ချက်လေရဖို့ဆောင်ရွက်နေတယ်လို့ပြောတာပါ
။သူတို့တရင်ချက်လေရရှိဖို့ဆက်ဖြစ်ပြီးပါလို့စီစဉ်ဆောင်ရွက်နေတာရှိတယ်။ UN Special Envoy ကလည်းကုမ္ပဏီဆောင်ရွက်နေတာရှိတယ်။ဒီဖက်ရှိတွေကိုတစ်ဖက်နိုင်ငံကိုအဲ့ဒီဘက်ကလူတွေတိအောင်ဖြန့်ဝေဖို့ပေါ့နော်။ဖြန့်ဝေနိုင်မယ့်နည်းလမ်းတွေကိုလည်းဆက်ပြနေကြတယ်ပေါ့။ဒါကြတော့ UN HCR နဲ့လည်းကျွန်တော်ကလက်မှတ်ထိုးပြီးသားပဲ။ UNDP တို့အခြား Development Partners တွေနဲ့လည်းရခိုင်မှာဆောင်ရွက်နေတဲ့စီမံချက်တွေရှိတယ်။အဲ့တော့ကျွန်တော်တို့ကမိတ်ဆွေနိုင်ငံကြီးပေါ့နော်ဂျပန်နိုင်ငံအလူလိုအိန္ဒိယနိုင်ငံအလူလိုပြည်နိုင်ငံအလူလိုသာသဖြင့်တချို့ဓာတ်ရိုက်အဲ့ဒီမှာဆောင်ရွက်နေတာရှိတယ်လို့ UN ဖွဲ့စည်းရတဲ့အတွက်ဆောင်ရွက်နေတဲ့စီမံချက်တွေလည်းအများကြီးရဲ့ဒါဖွံ့ဖြိုးတိုးတက်ရေးအတွက်ပေါ့ကျွန်တော်တို့ဘက်ကတော့ဒီဒေသမှာဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းဆောင်ရွက်နေတယ်ကျန်တဲ့ကိစ္စတွေလည်းစီစဉ်ဆောင်ရွက်ထားပြီးသားတွေကအကုန်လုံးအချင်းချင်းဖြစ်ပါလေခင
်ဗျ။ရခိုင်ပြည်နယ်မှာနေထိုင်နိုင်တဲ့ပတ်ဝန်းကျင်လုံမထားပဲဒုက္ခသည်စတင်လက်ခံမဲ့ကိစ္စအချင်းဆွဲတယ်လို့ဘင်္ဂလားဒေ့ရှ်ကပြစ်တင်ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်က
ဒီအာဆီယံအဖွဲ့အစည်းမှာ initial assessment ဆိုလာလို့သွားပြီလေ။ဒါကျွန်တော်တို့ပြောတာကိုမယုံရင်တော့မှအာဆီယံဆယ်နိုင်ငံဒီအကုန်လုံးအာဆီယံဒီကုသလေတွေပါပါပြီးတော့ဒီအဖွဲ့ရလာပြီးတော့ဒီမှာ initial assessment လာလုပ်တယ်။ initial assessment အဖြေကိုလည်းဖတ်နေပြီပေါ့နော်။အဲ့တော့ဒါလည်းအချင်းချင်းဖြစ်တယ်ဆိုတာလည်းသူတို့ကလည်းထောက်ခံတယ်အခုပို့ပြီးတော့ကောင်းတာကတော့အခုလက်ရှိလက်ခံမယ်ဆိုတဲ့အစီအစဉ်ရလက်ခံနိုင်တဲ့ဥယျာဉ်ပုံများလာအောင်ပို့ပြီးတော့ဒီလက်ခံနိုင်စွာပုံမြင့်လာအောင်လည်းလုပ်တဲ့နေရာမှာပို့ပြီးတော့ဖြည့်အောင်ဆိုပြီးအကြံပြုချက်တွေလည်းရှိတယ်ပထမဆုံးကတော့တနည်းကို300ဦးပေါ့ဒါပေမဲ့300ဆိုလို့ရှိရင်ကြာမယ်ဒီရက်ဒီပုံမြန်အောင်ဆိုတဲ့ဒီလိုလည်းအာဆီယံအကြံပြုထားတာရှိတယ်ကြံပြုထားတဲ့တိုင်းကျွန်တော်ကနေပြီးတော့ပို့လက်ခံလို့ရတဲ့ဒီရက်နေနဲ့ဆောင်ရွက်နေတာဆိုတော့ရက်ခံလို့ရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ကမ္ဘာတိုင်ဝမ်ကဆက်လက်ထောက်ခံနေတဲ့အကြောင်းမြန်မာကမပူးပေါင်းမဆောင်ရွက်ဘူးဆိုရင်တော့ဘင်္ဂလားဒေ့ရှ်ဟာနှစ်နိုင်ငံအရရောနိုင်ငံပေါင်းစုံရပါတစ်ဖက်စလုံးကိုလမ်းပွင့်ထားတဲ့အကြောင်းလွှတ်တော်မှာပြောသွားပါရှင်